ယူကရိန်းသမ္မတကအကူအညီပေးဖို့ပန်ချလိုက်ပြီးနောက်မှာပဲလက်နက်နဲ့ကာကွယ်ပစ္စည်းတွေပါဝင်ဒေါ်လာ1,800ကူညီထောက်ပံ့မဲ့အစီအစဉ်ကိုအမေရိကန်သမ္မတဂျိုးဘိုက်ဒင်ပေါ်ထူးနေမှာပဲကြေညာလိုက်ပါတယ်။အခုနောက်ထပ်ကြေညာလိုက်တဲ့အစီအစဉ်တွေပါဆိုရင်ဒီသတင်းပတ်ထဲယူကရိန်းအတွက်လုံခြုံရေးအကူအညီဖြစ်အမေရိကန်ကပေးရတာဒေါ်လာ10,000ရှိသွားပြီလို့လည်းသမ္မတဘိုက်ဒင်ကပြောဆိုခဲ့တာပါ။ခုနောက်ဆုံးပေးရမယ့်အစီအစဉ်မှာယူကရိန်းပြည်သူတွေကိုလေရင်နဲ့ရဟတ်ရင်တွေနဲ့တိုက်ခိုက်နေရတွေကိုယူကရိန်းစစ်တပ်ကဟန်တားဖို့နဲ့လေကြောင်းပိုင်နဲ့ကိုကာဝယ်နိုင်ဖို့လေကြောင်းရန်ကာဝယ်စနစ်800ပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါမှမဟုတ်ရုရှားကကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာလေရင်မပြန့်တမ်းရဇုံနယ်မြေတက်မှတ်ဖို့ယူကရိန်းသမ္မတရဲ့ပန်ကြားချက်ကိုတော့လက်မခံခဲ့ပါဘူး။စတင်ကလေကြောင်းရန်ကာဝယ်စနစ်တွေအပြင်တန်ချက်ကဖြစ်လက်နက်တွေလောင်းချတွေစတဲ့နဲ့တွေလက်နက်ငယ်တွေကြီးစံတန်း20ရောကြီးကဝတ်စုံနဲ့အုတ်ထုတ်တွေလည်းပါဝင်ပါတယ်။ရုရှားစစ်တပ်ရဲ့သတင်းသုံးပတ်ကြာပြင်းထန်တဲ့ထိုးစစ်ဒဏ်ခံရတဲ့ယူကရိန်းနိုင်ငံကိုကာဝယ်နိုင်အောင်ပုံမဆောင်ရွက်ဖို့အမေရိကန်လွှတ်တော်ကိုယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီပေါ်ထူးနေကအနှူးညွတ်ပန်ချားခဲ့ပြီးနောက်မှာပဲအမေရိကန်ကနောက်ထပ်အကူအညီပေးမယ့်အစီအစဉ်ကိုကြေညာလိုက်တာလည်းဖြစ်ပါတယ်။